of America in Burmese.
မင်္ဂလာညနေခင်းမှာတော်တော်ရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ကနေ2018ခုနှစ်နိုဝင်ဘာလ3ရက်စနေညနေခင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19နဲ့25ဒိုကနေဓာတ်ရိုက်အသံထွေနေပါပြီရှင်ဒီညနေခင်းအစီအစဉ်ဘူးကကျမစုမောပါရှင်
။မင်္ဂလာပါခင်ဗျာ။ကျွန်တော်အောင်ပါ။ဒီညနေခင်းသတင်းတွေကိုကိုရန်နိုင်ငံရဲ့ဒီကြေညာပေးသွားမှာပါ။ American ဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီကိုအခိုင်အမာအားပေးထောက်ခံနေဖြစ်ကြောင်းဒီကနေ့ဒီမဲယုံတွေကိုကိုရန်သွားရောက်ကြည့်ရှုလေ့လာခဲ့တဲ့မြန်မာနိုင်ငံဆိုင်ရာ American သံမတ်ကြီးကပြောလိုက်ပါတယ်။အင်ဒိုနီးရှားနိုင်ငံမှာပြတ်ကျခဲ့တဲ့လေယာဉ်ပိုင်းစားတွေကိုရှာဖွေသူရင်ကုန်သမားတဦးသေဆုံးသွားကြောင်းအင်ဒိုနီးရှားအာဏာပိုင်တွေကပြောပါတယ်။ဒီလိုထိတဲရောက်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ခင်ဗျာ။
ဟုတ်ကဲ့ပါရှင်ဒီညနေခင်းသောတာရှင်နေနားဆင်ရမယ်ထိတ်တန့်ရောက်သတင်းလွှာတွေကတော့ဒီကနေ့ကျင်းပပြီးစီးခဲ့တဲ့ဂျားဖြတ်ရွေးကောက်ပွဲဆိုင်ရာအထူးသတင်းတွေကိုစူးစီးတင်ပြပေးဖို့ရှိတဲ့အထက်ဒီကနေ့မဲလာပေးတဲ့မဲဆန္ဒရှင်တွေအခြေအနေကဘယ်လိုရှိပါသလဲ
။ဒီနေ့ဆောက်လာရတဲ့အခြေအလုံးဖြစ်တယ်ပေါ့နော်။ဒီနေ့ဘာလို့ပြောလဲကျွန်တော်ဒီဖြစ်ပြီးတော့ဒီမဲပေးတဲ့သူတွေဒီနေ့အေးဆန်းဆန်းနဲ့မဲပေးနေတယ်ပေါ့နော်။ဒါမဲပေးတဲ့ဒီအခြေအနေဆိုရင်တော့2015ရွေးကောက်ပွဲမှာတော့အဲ့လိုပြီးတော့ကျွန်တော်မများဘူ
း။ဒီတိုင်းရင်းသားတွေမှာမဲလာပေးသူတွေကတိတိတသားနေပါသွားပြင်ပေလို့ဒီကနေ့ကျင်းပခဲ့တဲ့ဂျားဖြတ်ရွေးကောက်ပွဲကအောင်မြင်မြင်ကျင်းပနိုင်ခဲ့တဲ့အကြောင်းဒီသတင်းပေးပို့ချက်တွေနဲ့အတူမဲယုံတွေကိုတာဝန်ခံပေးနေတဲ့မဲယုံမှုတွေရဲ့ဆောင်ရွက်ချက်တွေလိုအပ်ချက်တွေရှိနေသေးတယ်လို့ဂျားဖြတ်ရွေးကောက်ပွဲစောင့်ကြည့်လေ့လာသူတွေကပြောကြတဲ့အကြောင်းဂျားဖြတ်ရွေးကောက်ပွဲသတင်းတွေကိုစူးစီးတင်ပြပေးထားတာနားဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးကတော့စနေညနေခင်းအတွက်ထိတ်တဲရောက်နိုင်ငံတကာနဲ့မြန်မာသတင်းတွေကိုကိုအောင်အောင်နဲ့ကိုရန်နိုင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင်။
မြန်မာနိုင်ငံမှာဒီကနေ့ကျင်းပတဲ့ဂျားဖြတ်ရွေးကောက်ပွဲအတွက်မဲယုံတွေပိတ်နေပြီဖြစ်တာကြောင့်မကြခင်မှာဒီမဲရလတ်တွေကိုသိရတော့မှာပါနိုင်ငံတော်ဝန်လက်တဲ့ပြည်နယ်နဲ့တိုင်းဒေသကြီးလွတ်တော်နေရာ13ခုအတွက်ရွေးကောက်ပွဲပြန်လည်ကျင်းပတာပါပြည်နယ်၄ခုနဲ့တိုင်းဒေသကြီး၅ခုတို့ကလက်လက်နေရာတွေအတွက်အခုလိုရွေးကောက်ပွဲကျင်းပတာပါဒီကနေ့မှာတော့နိုင်ငံတော်သမ္မတဦးဝင်းမြင့်လည်းတာမွေမဲဆန္ဒနယ်မှာလာရောက်မဲပေးခဲ့ပါတယ်မြန်မာဒီမိုကရေစီအဖွဲ့ချုပ် NLD အာဏာရလာပြီးတဲ့နောက်ပိုင်းဒုတိယကြိမ်ကျင်းပတဲ့ရွေးကောက်ပွဲဟာ NLD ရဲ့လှုပ်ဆောင်ချက်တွေနဲ့ပတ်သက်ပြီးတော့လူမှုသဘောထားစစ်တမ်းကောက်ယူပွဲလို့လည်းအကြေကတချို့ကပြောပါတယ်ဒီကနေ့ကျင်းပတဲ့ဂျားဖြတ်ရွေးကောက်ပွဲနဲ့ပတ်သက်လို့မဲယုံတွေကိုကိုယ်တိုင်သွားရောက်ကြည့်ရှုလေ့လာခဲ့တဲ့မြန်မာနိုင်ငံဆိုင်ရာ American သံမတ်ကြီး Scott Massey ကဒီ American ဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီကိုအခိုင်အမာအားပေးထောက်ခံသူတွေဖြစ်ကြောင်းသတင်းတော်တွေကိုပြောပါတယ်ဒါပြင်နိုင်ငံအုပ်ချုပ်ရေးမှာပြည်သူတွေလိုလားတဲ့ပွင့်လင်းမြင်သာမှုရှိတဲ့အားလုံးပါဝင်နိုင်တဲ့ရွေးကောက်ပွဲတွေကျင်းပနိုင်ဖို့မြန်မာနိုင်ငံရဲ့ကြိုးပမ်းအားထုတ်မှုကိုအမေရိကန်တန်ယုံကအားပေးထောက်ခံကြောင်းလည်းဆိုပါတယ်
။အမေရိကန်ပြည်ထောင်စုကမြောက်ကိုရီးယားနိုင်ငံအပေါ်မှာစီးပွားရေးတံခါးပိတ်ဆို့မှုကိုမရုတ်သိမ်းမှုဆိုရင်သူတို့ရဲ့နျူကလ িয়ার လက်နက်တွေအားကောင်းလာအောင်လုပ်နိုင်ဖို့ရှိရဲလို့မြောက်ကိုရီးယားကသတိပေးလိုက်ပါတယ်။တောက်ကြနေကထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့တကယ်လို့အမေရိကန်ကစီးပွားရေးပိတ်ဆို့မှုတွေကိုမရုတ်သိမ်းမှုဆိုရင်မြောက်ကိုရီးယားအနေနဲ့လည်းသူတို့ရဲ့နျူကလ িয়ার အင်အားနဲ့စီးပွားရေးဖွံ့ဖြိုးမှုတပြိုင်တည်းထဲတိုးတက်လာစေမဲ့ပြုံချင်းမူဝါဒကိုပြန်အသုံးပြုလာနိုင်တယ်လို့မြောက်ကိုရီးယားနိုင်ငံသားရေးဝန်ကြီးဌာနကပြောပါတယ်။ဒါမဲ့လည်းအမေရိကန်နဲ့ကုလရှိလုပ်နေတဲ့နျူကလ িয়ার ဆွေးနွေးမှုကိုရပ်ပစ်မယ်လို့ချိန်ညှောက်တဲ့အထီးတော့မရောက်ခဲ့ပါဘူး။ဒါမဲ့နှစ်ဖက်ဆက်ဆံရေးတိုးတက်လာမှုနဲ့တန်ခတ်ပိတ်ဆို့မှုဟာတဟဇာရမှဖြစ်ပဲတသက်စီဖြစ်နေတယ်လို့လည်းသူတို့ရဲ့ချိန်ညှောက်ချက်ထဲမှာပြောထားပါတယ်။အမေရိကန်ဆိုရဟာမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်နဲ့အမေရိကန်သမ္မတထရမ့်တို့စင်ကာပူမှာလုပ်ခဲ့တဲ့တမိုင်းဝင်တွေ့ဆုံမှုအတွင်ကတိပြုထားတာတွေကနေလမ်းလွှဲအောင်လုပ်နေတယ်ဆိုပြီးတော့မြောက်ကိုရီးယားဘက်ကဆွဆဲပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုဟာပြီးခဲ့တဲ့အောက်တိုဘာလကမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်နဲ့တွေ့ဆုံခဲ့ပြီးတော့အဲ့ဒီတွေ့ဆုံမှုအတွင်းမှာမြောက်ကိုရီးယားကောင်းဆောင်ကသူ့ရဲ့နျူကလ িয়ার ဖြတ်သိမ်းရေးဤမန်းချက်ကိုရှင်းရှင်းလင်းလင်းပြောခဲ့တယ်လို့ Fox သတင်းဌာနနဲ့တွေ့ဆုံမိန့်မြန်းခန်းအတွင်းမှာဝန်ကြီးပွန်ပီယိုကပြောပါတယ်။ဒါပေမဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার ဖြတ်သိမ်းလုပ်ငန်းစဉ်ကိုအတည်ပြုဖို့ကအရေးကြီးဆုံးကိစ္စဖြစ်တယ်လို့လည်းသူကဆက်ပြောပါတယ်။သူအနေနဲ့ရှေ့သတင်းမှတွေ့မှာမြောက်ကိုရီးယားနိုင်ငံသားရေးဝန်ကြီးနဲ့တွေ့ဆုံဖို့ရှိတယ်လို့ဝန်ကြီးပေါမ်ပီယိုကပြောပေမဲ့ဘယ်နေရာဘယ်နေ့မှာတွေ့မယ်ဆိုတာကိုတော့ပြောမသွားခဲ့ပါဘူးခင်ဗျာ
။အင်ဒိုနီးရှားနိုင်ငံမှာပြတ်ကျခဲ့တဲ့လေယာဉ်ပိုင်းစားတွေကိုရှာဖွေသူရင်းကိုတမတဦးတည်ဆုံးသွားကြောင်းအင်ဒိုနီးရှားအာဏာပိုင်တွေကပြောပါတယ်။ Lion Air လေကြောင်းအမှတ် JT610 ဟာတင်းလာနေကဂျကာတာကနေပြတ်တက်ခဲ့ပြီးမြန်မာပိုင်းအတွင်းမှာပဲဂျာဗာပင်လယ်ထဲပြတ်ကျခဲ့တာပါ။အသက်48နှစ်အရွယ်အင်ဒိုနီးရှားရင်းကိုတမစီယာချူရယ်အန်တူဟာတောက်ကြာနေမှာရေဖီအားနဲ့ပတ်သက်တဲ့မတော်တဆဖြစ်တဲ့အကြောင်းကြေလွန်ခဲ့တာလို့တာဝန်ရှိသူတွေကပြောပါတယ်။အန်တူဟာစက်တင်ဘာလအတွင်းမြေငလျင်နဲ့ဆူနာမီတန်းခံရတဲ့ပါလူဒေသကကယ်ဆယ်ရေးလုပ်ငန်းတွေမှာလည်းကူညီခဲ့သူပါ။ဒါ့အပြင်လွန်ခဲ့တဲ့လေးနှစ်နီးပါးက Air Asia လေယာဉ်ပြတ်ကျရမှာလည်း ခရီးသည်တွေကိုကယ်ထုတ်ခြင်းမှာပါဝင်ကူညီခဲ့ပါသေးတယ်။လေယာဉ်ပြန်သန်းမှုဆိုင်ရာချက်လက်တွေကိုမှတ်တမ်းတင်ပေးထားတဲ့ Black Box ကိုတော့အင်ဒိုနီးရှားရေတပ်ရင်းကိုတမားတွေကရှာဖွေတွေ့ရှိထားပါတယ်။စီစားသက်သာအောင်အခုနောက်ဆုံးထုတ်လုပ်ထားတဲ့ Boeing 737 MAX 8လေယာဉ်မျိုးစားပထမဆုံးပြတ်ကျတာလေးဖြစ်တာကြောင့်ဒီလေယာဉ်မျိုးစားအလုံးကိုပြန်ပြီးတော့စစ်ဆေးဖို့အင်ဒိုနီးရှားသယ်ယူပို့ဆောင်ရေးဝန်ကြီးဌာနကညွှန်ကြားထားပါတယ်။Lion Air လေကြောင်းလိုင်းဟာဒေါ်လာ 6.2 ဘီလီယံဘူးလေယာဉ်သစ်အစီး90ကိုမှာယူထားတာပါအခုပြတ်ကျတဲ့လေယာဉ်ဟာနှစ်လသာပြန်တန်းရသေးတာဖြစ်ပြီးတော့ဒီပြတ်ကျမဲ့ခီးစဉ်မတိုင်ခင်ညမှာအပန်းဖြေကျွန်းပါလီကနေဂျကာတာကိုပြန်လာရမှာဤပညာပိုင်းဆိုင်ရာပြဿနာရှိခဲ့ပေမဲ့ပြန်လည်ပြင်ဆင်ထားပြီးဖြစ်တယ်လို့ဆိုပါတယ်အခုခါမှာတော့အာနာပိုင်းနေက Lion Air ပြည်ပင်ထိန်းသိမ်းရေးညွှန်ကြားမှုနဲ့လေယာဉ်ကိုပြန်တန်းခွင့်ပြုတဲ့ပြပြင်ထိန်းသိမ်းရေးတာဝန်ရှိသူတွေကိုလုပ်ငန်းခွင်ကနေရနာထားခိုင်းပါတယ်။လေရင်ပြကြရမှာလေရင်ပေါ်လိုက်ပါသွားသူခီးတဲ့189ဦးနဲ့အမှုရမ်းတွေအလုံးသိဆုံးသွားပါတယ်။အချိန်အဟုန်နဲ့ကြီးထွားလာနေတဲ့အင်ဒိုနီးရှားလေကြောင်းလုပ်ငန်းဟာခီးတဲ့ဘေကင်းလုံခြုံရေးနဲ့ပတ်သက်ပြီးတော့ပေါ်ဆရာကြောင့်အမေရိကန်ပြည်အောင်စုနဲ့ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေဟာသူတို့နိုင်ငံတွေမှာဒီလေကြောင်းလိုက်ပြန်တန်းခွင့်ကိုအရင်တုန်းကပိတ်ပင်ခဲ့ဘူးပါတယ်ခင်ဗျာ။
အစ္စလာမ်အာဇာရဲ့တမန်တော်မိုဟာမက်ကိုပုတ်ခတ်ဆော်ကားမှုနဲ့ဆွဆွဲခံထားတဲ့ခရစ်ယာန်မျိုးသမီးတဦးနဲ့ပတ်သက်တဲ့အမှုကိုပါကစ္စတန်နိုင်ငံတရားရုံးချုပ်ကပြစ်မှုရှိကြောင်းစီရင်ချက်ချခဲ့တဲ့အတွက်အစ္စလာမ်အာဘတ်မြို့မှာဆန္ဒပြမှုတွေဖြစ်ပွားနေတာ၃ရက်ရှိနေပြီဖြစ်ပါတယ်။တောက်ချန်နေနောက်ပိုင်းတုန်းကတော့ပါကစ္စတန်ဆိုးရွားနဲ့ညီနိုင်ဖြန်ပြည်အဖွဲ့တစ်ခုရဲ့ဆောင်ရွက်ချက်ကြောင့်အစ္စလာမ်ရဲ့အုပ်စုတွေနဲ့သဘောတူညီမှုတစ်ခုရခဲ့ပါတယ်။တရားရုံးချုပ်ကချမှတ်လိုက်တဲ့အမိန့်နဲ့ပတ်သက်ပြီးတော့လူများစုကလက်မှတ်ထိုးပြီးအသနာခံလောကိုကြားနာစဉ်ကာလအတွင်းမှာအဲ့ဒီအမျိုးသမီးပါကစ္စတန်နိုင်ငံတွေကနေမထောက်ခွာနိုင်အောင်ဥရေရာလှုပ်ဆောင်စရာရှိတာတွေလုပ်ဖို့အစိုးရကသဘောတူညီခဲ့တာပါ။ DLYR Islamic အုပ်စုဝင်တွေကနိုင်ငံတော်ဝန်ကမြို့ကြီးတွေရဲ့လမ်းမတွေကိုပိတ်ဆို့ခဲ့ကြပြီးတော့ရဲနယ်နဲ့တညာလုံးပြည်ပခါတွေဖြစ်ခဲ့ကြပါတယ်။လက်ကင်ကုန်းတစ်ခုနဲ့ရိုက်ထားတဲ့ဗီဒီယိုတစ်ခုမှာဆိုရင်တော့ဆန္ဒပြတဲ့သူတို့ကပိတ်ဆို့တနက်ကိုကင်ပြီးတော့ပြစ်နေတာကိုတွေ့ရပါတယ်။အစာပြီဆိုတဲ့ခရစ်ယာန်မျိုးသမီးရဲ့အမှုမှာအပြစ်မရှိကြောင်းနိုင်ငံတော်တရားရုံးချုပ်ကဆုံးဖြတ်ခဲ့ပြီးတဲ့နောက်ပိုင်းမှာဗုဒ္ဓဦးနေကလေးကဆန္ဒပြပွဲတွေဖြစ်ပွားလာခဲ့တာဖြစ်ပါတယ်။အငင်းပေါစရာဖြစ်နေတဲ့ပါကစ္စတန်နိုင်ငံရဲ့ဘာသာရေးစော်ကားမှုဆိုင်ရာဥပဒေအရအစာပြီဟာ2010ခုနှစ်ကလေးကတည်တံအပြစ်ပေးခံထားရတာဖြစ်ပါတယ်။အစာပြီကရေးတိုက်တာကိုသူမဟာခရစ်ယာန်ဘာသာဝင်ဖြစ်တာကြောင့်ငင်းဆုခဲ့ရတာနဲ့တခြားမျိုးသမီးတွေနဲ့အခြေတင်စကားများခဲ့ပြီးပြဿနာတွေဖြစ်ပွားခဲ့တာဖြစ်တယ်လို့ဖြစ်ပါတယ်။သူမကတော့သူမကိုမဟုတ်မမှန်ဆွဆွဲခဲ့တယ်ဆိုပြီးတော့အာရှာဘီဘီကပြောပါတယ်။မနေ့တုန်းကလည်းတခြားဘာသာရေးအုပ်စုတွေရဲ့ဆန္ဒပြမှုတွေရှိခဲ့တယ်ဆိုပေမဲ့လည်းညင်ညင်ညံ့တော့ရှိခဲ့ပါတယ်။ဆန္ဒပြမှုတွေကိုတော့ရုပ်မြင်သံကြားကနေမထုတ်လွှင့်မှုပါကစ္စတန်ဆိုရကတားမြစ်ထားပါတယ်ခင်ဗျာ။
အန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 1063ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။စနေညနေခင်းသတင်းတွေကို VOE ကနေဆက်လက်ကြီးညာနေပါတယ်ခင်ဗျာ။နိုဝင်ဘာ6ရက်နေ့မှာကျင်းပမယ့် American လွတ်တော်ဂျာကာလာရွေးကောက်ပွဲဒါမှမဟုတ် 2020 မှာကျင်းပမယ့်သမရရွေးကောက်ပွဲရလက်အရှုပ်ထွေးတွေဖြစ်အောင်ရုရှားတွေဂျာဝင်နောက်ဆက်နိုင်မလားဆိုတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ American ဘက်ကသတိထားစောင့်ကြည့်နေပါတယ်။ American ကာကွယ်ရေးနဲ့လူမျိုးရေးရာတာဝန်ရှိသူတွေကရုရှားဟာ American စစ်တပ်ကိုကြီးစံတွေမစ်ဆိုင်းဒုံးကျည်တွေနဲ့အနိုင်ယူဖို့တဲ့လူမှုကွန်ရက်ကနေတဆင့်မမှန်သတင်းတွေဖြန့်ဖြူးပြီးတော့စီဝန်းကွဲအောင်လှုပ်ဆောင်နေကြောင်းပြောပါတယ်။VOA အနေနဲ့ကာဝေးနဲ့လူမျိုးရေးဆိုင်ရာတာဝန်ရှိသူတွေကိုရုရှားရဲ့ဒီဆောင်းချက်နဲ့ပတ်သက်ပြီးတော့မေးမြန်းရမှာတော့သူတို့ကဖြေကြားခြင်းမရှိပါဘူး။ဒါပေမဲ့လည်း American စစ်ဖက်တပ်ဖွဲ့ဝင်တွေရဲ့အမြင်ပြောင်းလဲအောင်နဲ့သူတို့ရဲ့လုပ်ရည်တွေကတော့ဒီစိုးရင်စရာဖြစ်တယ်ဆိုတာကိုတော့အတည်ပြုပြောကြပါရစေ။ Internet Cyber မူဝါဒဆိုင်ရာဒုတိယလက်ထောက်ကာဝေးရေးဝန်ကြီး Ed Wilson ကတော့ဒီလိုအခြေအနေတွေကြောင့်အနီးကပ်သတိထားဆောင်ကြည့်နေကြောင်းပြောပါရစေ။ဒါအပြင်ဒီတပ်ဖွဲ့ဝင်များပြားကိုဘယ်လိုပညာပေးလေ့ကျင့်သင်ကြားစေမလဲဆိုတာနဲ့ပတ်သက်ပြီးတော့လည်းပြန်လည်သုံးသပ်နေကြောင်းနဲ့တပ်ဖွဲ့ဝင်တွေအပြင်ကာကွယ်ရေးဌာနနဲ့ဆက်စပ်တဲ့အစိုးရအေဂျင်စီတွေမှလည်းအလားတူဆောင်ရွက်မှာဖြစ်ကြောင်းပြောကြပါရစေ။အ
ဲဒါသုံးယောက်တွေနဲ့ဆက်စပ်တဲ့အရှိလေပိုင်းဒေသကတမ်းမှတ်သမားတွေဟာမက္ကဆီကိုနိုင်ငံကနေအမေရိကန်နိုင်ငံထဲကိုဝင်ဖို့ကြိုးစားနေတယ်ဆိုတာဟာတကယ်လက်တွေ့အနေထားထက်ပိုပြီးတော့ပြောနေတာဖြစ်တယ်လို့အမေရိကန်တံပြန်အကြမ်းဖက်အဖွဲ့တာဝန်ရှိသူတို့ကပြောကြလိုက်ပါရစေ။မက္ကဆီကိုနဲ့ထိစပ်နေတဲ့အမေရိကန်တောင်ပိုင်းနယ်စပ်တစ်လျှောက်မှာကာကွယ်နိုင်မှုအားနေတာနဲ့ပတ်သက်ပြီးသူတို့အနေနဲ့စိုးရိမ်မှုရှိပေမဲ့အမေရိကန်ကိုဥတီချီတက်လာနေတဲ့ရွှေပြောင်းချီချသူတွေထဲမှာတော့ IS အဖွဲ့ကလှုပ်ရှားနေသူတွေပါဝင်မှုမရဘူးလို့လည်းသူကပြောပါရယ်။ ISIS ဒါမှမဟုတ်တခြားဆူနီအကြမ်းဖက်ဖွဲ့တွေဟာအမေရိကန်တောင်ပိုင်းကနေဝင်ရောက်ဖို့ကြိုးစားနေတယ်ဆိုတော့တက်တဲ့ထောက်ထားမတွေ့ရဘူးလို့လည်းမင်းပေါ်လို့တဲ့တံမြန်အကြမ်းဖက်နေနေရဲ့အဖွဲ့ရဲ့ကြီးတဲ့ရာရှိသူက VOA ကိုပြောပါတယ်။ဒါမဲ့လည်းအီရန်ကကြောတော့နောက်ခံပေးထားတဲ့ Hezbollah အဖွဲ့လို့ရှိရာအကြမ်းဖက်ဖွဲ့တွေနဲ့ပတ်သက်ပြီးတော့သူကဘာမှပြောဆိုခြင်းတော့မရှိခဲ့ပါဘူး။ဒီချိန်တည်းမှာပဲအမေရိကန်နဲ့မက္ကဆီကိုနယ်စပ်ကိုကာကွယ်ဖို့အတွက်ဆေးလွှတ်ထားတဲ့အမေရိကန်တပ်ဖွဲ့ဝင်ရေတွက်ဟာ8000ကျော်သွားပြီလို့လည်းကာကွယ်ဝင်ကြီးဌာနတူကအဗီကိုပြောပါတယ်ခင်ဗျာ
Sorry တနင်္လာဂျမဲကက်ရှိုဂီကိုတတ်ခိုင်းတဲ့အမေဟာ Sorry Arabia အစိုးရရဲ့ထိပ်ဖိန်းအဆင့်ကနေလာတာလို့တူရကီသမ္မတ Recep Tayyip Erdogan ကပြောလိုက်ပါတယ် Sorry ဘရင်ဆယ်မန်ကတတ်ခိုင်းတယ်လို့သူမယုံကြည်ဘူးလို့လည်းတူရကီသမ္မတ Erdogan ကဆိုပါတယ် Sorry အရှင်မင်းသား Mohammed Bin Salman ကိုလည်းတူရကီသမ္မတကတိုက်ရိုက်မဆွတ်ဆွဲပါဘူးဝါရှင်တန်ပို့စ်သတင်းစာရဲ့ပြန်နိုင်ဆောင်မရှင်တူဖြစ်တဲ့တေဆုံးသူ sorry သတင်းတော်ဂျမက်ကရှိုဂီဟာ sorry အရှင်မင်းသားကိုဝေဖန်မှုတွေရေးသားခဲ့သူဖြစ်ပါတယ်။သူနဲ့ဆက်ဆက်ထားသူတူရကီမျိုးသမီးနဲ့လက်ထပ်ဖို့လိုအပ်တဲ့စာရဲစာတန်းထောက်ထားတွေရဖို့တူရကီနိုင်ငံအစ္စတန်ဘူးမြို့မှာရှိတဲ့ sorry ကောင်စစ်ဝင်ရုံးကိုပြီးခဲ့တဲ့လတုန်းကဝင်သွားပြီးတဲ့နောက်ပိုင်းသတင်းတော်ကရှိုဂီအသက်ခံခဲ့ရတာပါ။ဒီတပ်ဖြတ်မှုရဲ့နောက်ကွယ်ကကျိုးကန်သူဘယ်သူလဲဆိုတာကိုထုတ်ဖော်ဖို့နိုင်ငံတကာအတိုင်းဝဲမှာတာဝန်ရှိတယ်လို့တူရကီသမ္မတအာဒိုဝန်ကတိုက်တွန်းထားပါတယ်။
အီဂျစ်နိုင်ငံမှာတောက်ကြနေတုန်းကကော့ပတစ်ခရစ်ယာန်ဘာသာဝင်တွေတင်ဆောင်ထားတဲ့ဘတ်စကားကိုတနင်္သမားတွေတိုက်ခိုက်ခဲ့ပြီးတော့9ယောက်သေဆုံးသွားပါတယ်။ဒါဟာအီဂျစ်နိုင်ငံမှာလူနည်းစုဘာသာဝင်တွေပေါ်မှာအခုနောက်ဆုံးတိုက်ခိုက်ခဲ့တဲ့တိုက်ခိုက်မှုလည်းဖြစ်ပါတယ်။ခရစ်ယာန်ဘာသာဝင်တွေကစိန့်ဆန်မြိုဘုရားကျောင်းမှာပြုလုပ်တဲ့နေ့ချင်းခံတဲ့အခမ်းအနားကိုတက်ရောက်ပြီးတဲ့နောက်တနင်္သမားတွေကအဲ့ဒီဘာသာဝင်တွေစီးနှက်လာတဲ့ဘတ်စကားကိုနိုင်ငံလယ်ပိုင်းကမင်းကြီးပြည်နယ်မှာတိုက်ခိုက်ခဲ့တာဖြစ်ပါတယ်။ဒီဆုံးသူတွေက6ယောက်ဟာမိသားစုတစုတည်းကဖြစ်ပြီးတော့နောက်ထပ်18ယောက်လည်းဒဏ်ရာရသွားတယ်လို့ကော့ပတစ်ခရစ်ယာန်ဘုရားကျောင်းကပြောပါတယ်ခင်ဗျာ။
စနေညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်အောင်နဲ့ကိုရန်နိုင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုယူဆုံထိတ်တန်းရောက်သတင်းလာတွေကတော့ဒီကနေ့ကျင်းပခဲ့တဲ့ကြားဖြတ်ရွေးကောက်ပွဲဆိုင်ရာအထူးသတင်းတွေကိုစူးစီးတင်ပြပေးသွားမှာဖြစ်ပါတယ်။ပထမဦးဆုံးရန်ကုန်ဘက်မှာမဲထဲဝင်မှုအခြေအနေတွေကိုကြည့်ရအောင်ပါ။ဒီကနေ့နိုဝင်ဘာလ3ရက်နေ့မှာကျင်းပတဲ့ကြားဖြတ်ရွေးကောက်ပွဲတွေအတွက်ရန်ကုန်မြို့မှာတော့တချို့မြို့နယ်တွေမှာမဲဆန္ဒရှင်တွေမဲလာပေးခဲ့ကြပါတယ်။မဲယုံတွေထဲမှာမဲလာထဲသူတချို့ကိုလိုက်ပြီးတော့မေးမြန်းကြည့်တဲ့အခါမှာတော့တော်တော်များများကတော့ NLD မျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီကိုထောက်ခံနေကြဆဲဖြစ်ကြောင်းနဲ့လက်ရှိတွေ့ကြုံနေရတဲ့လူမှုဘဝအခက်အခဲတွေကလည်းဟိုးအရင်ကတည်းကအသားကျလာတဲ့အခြေအနေဖြစ်တဲ့အတွက်ထူးပြီးတော့စိတ်ပြတ်မနေတော့ဘူးလို့ပြောကြတာတွေလည်းကြားခဲ့ရပါတယ်။နိုင်ငံတော်သမ္မတဦးဝင်းမြင့်ကိုယ်တိုင်မဲလာပေးခဲ့တဲ့တာမွေမြို့နယ်ကအမှတ်3မဲယုံကိုတွားရောက်တည်ယူခဲ့တဲ့မက်မေခတည်ပေးပို့ထားတာနားဆင်ပါရှင်။
လက်လက်မဲဆန္ဒနဲ့73နေရာအတွက်ကျင်းပပြီးတဲ့ဓာဖြတ်ရွေးကောက်ပွဲတွေဒီကနေ့စတင်ကျင်းပနေပါပြီ။ကျွန်မအခုရောက်နေတဲ့နေရာကတော့သမရာကြီးဦးဝင်းမြင့်ကိုယ်တိုင်မဲလာပေးမယ်ဆိုတဲ့ကြောင်ကြောင်တာမွေတွေကမဲယုံနံပါတ်3ရှေ့မှာဖြစ်ပါတယ်။တာမွေမြို့နယ်ကမဲဆန္ဒရှင်ပြည်သူတွေဘက်ကကိုယ်စလဲလောင်းနေနဲ့ပတ်သက်ပြီးဘာတွေမျှော်လင့်ထားကြလဲဆိုတာကိုပတ်သက်လို့မင်းမြင့်ပြတာမှာတော့
တိုက်ပြီးတိုက်ကောင်းလို့ကိုပဲတိုက်ပြီးတိုက်တယ
်စိတ်အားရွယ်ရောအခုမမျှော်လင့်ပါဘူး။ဘာလို့လဲဆိုတော့အားလုံးစုပေါင်းပြီးလုပ်ပါပဲဒီကိုယ်စားလှယ်တယောက်တည်းကနေရန်တာမဟုတ်ဘဲနဲ့အခုဥမာအုတ်ချွေပိုင်းဆိုအုတ်ချွေပိုင်းကနေသွားမဲ့ကိစ္စတွေရှိတာနော်ရှိတဲ့အခါကျတော့အခုရက်ွက်ထဲမှာနေရပြည်သူပြောင်းနေတဲ့ရှိတဲ့အခါမှာတချို့သောအုတ်ချွေရင်းနဲ့ဒီကိုယ်စားလှယ်တွေနဲ့အချိတ်ဆက်လွတ်နေရလေးတွေ့ရတယ
်ဒီဝင်ပြိုင်နဲ့ပါတီတွေကကူးဖွဲ့တော်မှာဖြစ်နေတဲ့အတွက်တော်တော်တော်တော်များများစိတ်ဝင်စားကြတယ်ပေါ့အဲ့ဒီပုံမှာလည်းကျွန်တော်တို့ကလည်းဘယ်လိုပြောလဲဆိုတော့စိတ်ဝင်စားတာပေါ့လေဒီလိုပါတီတွေမှာဒါနဲ့ကျွန်တော်တို့နှစ်သက်ကတော့ပါတီတွေပဲရှိတာပဲအဲ့တပါတီကကျွန်တော်ဟို2015ဟိုဖြစ်နေရတယ်အဲ့တပါတီကိုပဲနှစ်တက်လို့တပါတီကိုပဲပြီးခဲ့တယ်
တာမွေမဲဆန္ဒနယ်နဲ့စိတ်ကမ်းမဲဆန္ဒနယ်နှစ်ခုမှာလက်ရှိအာဏာရ NLD ပါတီအပါအဝင်ပါတီကြီး၈ခုလောက်ကလွတ်တော်ကိုယ်စားလှယ်လောင်းနေဝင်ရောက်ရှင်ပြိုင်နေကြတာဖြစ်ပါတယ်
ဒီမှာ NLD ပါတီပဲမဲပေးခဲ့ပါတယ်ဘာလို့လဲဆိုတော့ဟိုဒီကမှတော့ NLD ပါတီအမေစုပဲချက်သွားခြိုက်တာလေအဲ့တော့အဲ့ဒါပဲအားပေးခဲ့
လက်ရှိတော့အားနည်းချက်အနေနဲ့ကျွန်တော်တို့ကသိမမြင်ဘာလို့ဆိုတော့ပြပေါင်းမြင်မှာဒါကျွန်တော်တို့ခံစားခဲ့ရတဲ့ဟာမျိုးကျွန်တော်ဘာလို့ဆိုတော့ကျွန်တော်မွေးကလေးကအခုချိန်ဒီခံစားနေရတဲ့ဟာတွေကအခုနောက်ပိုင်းမှာတိုးတက်မှုဆိုချက်ချင်းတော့ပြောင်းလာတယ်ကြောင်မရှိဘူးချက်ချင်းနေရာရွှေချက်ချင်းချက်ချင်းပြောင်းလာမယ်ဆိုတော့ဖြစ်မှုဖြစ်နေတာဒါကျွန်တော်တို့အချိန်လေးပေးရမယ်နားလဲလဲပေးရမယ်ဒါကျွန်တော်တို့ကဆက်လက်ပြီးတော့အပိထောက်ခံရမယ
်အခုဂျားပြရွေးကောက်ပွဲမှာနိုင်ငံရေးပါတီ24ခုကကိုယ်စားလှယ်လောင်း69ဦးနဲ့တတိပုဂ္ဂလကိုယ်စားလှယ်9ဦးဝင်ရောက်ရှင်ပြိုင်ကြမှာဖြစ်ပါတယ်ချင်းပြည်နယ်၊ရှမ်းပြည်နယ်၊ကချင်ပြည်နယ်၊ရခိုင်ပြည်နယ်တွေအပြင်ရန်ကုန်တိုင်း၊စကိုင်းတိုင်း၊ပဲခူးတိုင်း၊မကွေးတိုင်း၊မန္တလေးတိုင်း၊စ
sare tai de da ji rui ga lut do ati ti ye lit lat niya rui atwet shin tan yui kaok khan ja ya ma ba NLD party usaw ne asoya tat la bi 3 nit jaw kala ma chin pa de cha pye yui kaok pwe phit de lo 2020 ပြည်နှစ်မှာကျင်းပမယ့်ထွေထွေရွေးကောက်ပွဲကြီးမတိုင်ခင်နောက်ဆုံးကျင်းပတာဖြစ်ဖွယ်ရှိတဲ့ဈာပြရွေးကောက်ပွဲတစ်ခုလည်းဖြစ်ပါတယ်။ NLD ပါတီအနေနဲ့ဒီရွေးကောက်ပွဲမှာနေရာအများစုကိုအနိုင်ရဖို့ခက်ခဲလိမ့်မယ်လို့တုံ့တက်နေကြတာတွေလည်းရှိပါတယ်
။ဒီဈာပြရွေးကောက်ပွဲကရလာမယ့်ရလက်တွေဟာ2015တုန်းက NLD ပါတီရဲ့2020ရွေးကောက်ပွဲအတွက်အားစက်မှုတစ်ခုဖြစ်တယ်လို့နိုင်ငံရေးလေးလာတုံ့တက်သူတွေကတော့တုံ့တက်လျက်ရှိပါတယ်ရှင်။
ကိုယ်တိုင်သတင်းသွားယူခဲ့တဲ့မမေခါသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ဒီတိုင်းရင်းဒေသတွေကကြားဖြတ်ရွေးကောက်ပွဲအခြေအနေကိုလည်းတင်ပြပေးကြပါတယ်။ဒီကနေ့ကျင်းပတဲ့ကြားဖြတ်ရွေးကောက်ပွဲမှာတော့ကချင်ချင်းရခိုင်နဲ့ရှမ်းစတဲ့ပြည်နယ်နဲ့တိုင်းတွေကမဲယုံနေမှာမဲပေးသူအရေအတွက်ဟာတိတိတသားယောနေနေကြောင်းသက်ဆိုင်ရာတာဝန်ရှိသူတွေနဲ့စောင့်ကြည့်လေ့လာသူတွေကပြောပါတယ်။ပြည်နယ်တော်တော်များများမှာတော့မဲပေးသူက30ရာခိုင်နှုန်းလောက်သာရှိနိုင်ကြောင်းခန့်မှန်းထားပြီးတော့ချင်းပြည်နယ်ဘက်မှာတော့ဒီထက်ပိုမိုများပြားတဲ့အခြေအနေမှာရှိနေပါတယ်။ဒီကနေ့ကျင်းပတဲ့ကြားဖြတ်ရွေးကောက်ပွဲပြည်နယ်၄ခုကမဲပေးမှုအခြေအနေတွေကိုတော့ VOA မြန်မာပိုင်းကသတင်းတော်ကိုမိုးစောကစူးစီးတင်ပြပေးထားပါတယ
်။ဟုတ်ကဲ့ဒီနေ့ကျင်းပတဲ့ကြားဖြတ်ရွေးကောက်ပွဲကိုပြည်နယ်၄ခုနဲ့တိုင်းဒေသကြီး၅ခုကလွတ်တော်အသီးသီးကလစ်လက်နေရ73နေရာအတွက်ကျင်းပနေတာဖြစ်ပါတယ်။ဒီရွေးကောက်ပွဲဟာ2020အထွေထွေရွေးကောက်ပွဲအတွက်လူထုသဘောထားကိုကြိုတင်ခန့်မှန်းနိုင်မဲ့ရွေးကောက်ပွဲအဖြစ်သုံးသပ်တာတွေရှိသလိုပြည်နယ်တွေမှာတော့ဒေသခံတိုင်းရင်းသားပါတီတွေကအနိုင်ရမယ်လို့ခန့်မှန်းပြောဆိုတာတွေရှိနေတာပါ။ပြည်နယ်တွေကမဲပေးသူအရေးအတွက်ဟာပြီးခဲ့တဲ့အထွေထွေရွေးကောက်ပွဲတဲ့ယော်နေနေတယ်လို့ရွေးကောက်ပွဲကော်မရှင်ကတာဝန်ရှိသူတွေနဲ့ဒေသခံစောင့်ကြည့်လေ့လာသူတွေကပြောပါတယ်။ကချင်ပြည်နယ်မြကြီးနားမြို့မှာဒီကနေ့မဲပေးမှုအခြေအနေကိုစောင့်ကြည့်လေ့လာနေသူဒေသခံသတင်းတော့ကိုမရန်ကအခုလိုပြောပါတယ်
။ကျွန်တော်ကဆက်တမိုင်လောက်အထိနေရုံနဲ့တော့ပတ်တယ်။လူရောတင်မလာကြဘူး။ယုံနဲ့မလဲဆေးရခိုင်နှုံးလောက်ပဲလာပေးကြတယ်ဆက်တမိုင်လောက်အထိ
။ကချင်ပြည်နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲကဦးထွန်းအောင်ခိုင်ကနေကိန်း2နာရီလောက်အထိမဲပေးသူတွေလာရောက်နေစေဖြစ်ကြောင်းပြောပါတယ
်။နေ့ထောက်လာရေးအတွက်အလုံးဖွင့်တယ်ပေါ့နော်။ငါလည်းပါလို့ကိုယ်ဆိုင်ကျွန်တော်ဒီဖိနေတော့ဒီမဲပြီးတဲ့လူတွေတီတီငယ်အေးကလေးနဲ့မဲပြီးနေတော့မယ်ပေါ့နော်ဒီမဲပြီးတဲ့ဒီအစီအစဉ်ဆိုရင်တော့ဒီကတော့ကျွန်တော်တို့2015ဒီရုပ်ဝေးကြီးမှာတော့အဲ့လောက်ကြီးတော့ကျွန်တော်မများဘူးဒီအဲဒါကြီးဘယ်လိုပြင်ဆင်ပြီးတော့ပြီးတော့ပြီးနေပြီရပါတော့ဘယ်လောက်လာပြီးလဲသူတွေစီနေပြီးကြပြင်မှန်ကြတော့ညနေ၄နာရီလေးကိုပြင်ချင်ကြတော့မှလည်းဒီအိုက်ကျမှာပဲပြီးကြပြောနေတာ
ချင်းပြည်နယ်ဘက်ကအခြေအနေကိုတော့နေကင်းနှစ်နာရီကျော်မှချင်းပြည်နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲကဦးလင်းကျော်ကအခုလိုပြောပါတယ
်ကျွန်တော်တို့ဘယ်ပိုင်းခွဲပြောရမလဲခင်ဗျာမြို့ပေါ်နဲ့ကျွန်တော်တို့အကြီးအကဲရှိတာနော်မြို့ပေါ်မှာဆိုလို့ရှိရင်တော့ဟို50ရာခိုင်နှုန်းလောက်တော့ဒီချိန်ထိပေးပြီးပြီမြို့ပေါ်တွေမှာအဲကျေးရွာတွေမှာဆိုလို့ရှိရင်တော့အခုချိန်80ရာခိုင်နှုန်းပြီးပေးပြီးပြီအဲကျွန်တော်ကကျေးရွာလည်းများလို့
ချင်းပြည်နယ်မှာတော့ကံပက်လက်မှာပြည်သူလွတ်တော်အတွက်တနေရာမတူပြီးမှပြည်နယ်လွတ်တော်အတွက်တနေရာလစ်လက်နေတာကြောင့်နှစ်မျိုးနယ်မှာကျင်းပနေတာဖြစ်ပါတယ်။ရခိုင်ပြည်နယ်ရသေးတော်မြို့နယ်မှာတော့ရွေးကောက်ပွဲကိုပုံမှန်ကျင်းပနေပြီးမဲဆန္ဒရှင်ရဲ့တဝက်လောက်လာရောက်မဲပေးထားကြောင်းရခိုင်ပြည်နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲကလက်ထောက်ညွှန်ကြားရမှုဦးခမောင်ဦးကပြောပါတယ
်။အခုချိန်ကြီးတော့ဤကျမ်းပါခင်ဗျာ။အစမ်းချင်းခံမှန်းတလောက်တော့တဝက်ကျော်လာတော့တော့လာတော့ရောက်ပြီတို့ခံမှန်းကြည့်တာပေါ့ဗျာဒါတော့အတိအကျသွားတော့ခင်းပြထုတ်ပြမှာပြီမှာပါအဲဒါမှလည်းတော့ကြော်ယူပါရနော
်ရှမ်းပြည်နယ်လဲချမ်းမြို့နယ်ကအခြေအနေကိုတော့2010ခုနှစ်ပြည်နယ်လွတ်တော်ကိုယ်စားလှယ်ဖြစ်တဲ့ဦးဆိုင်ကျော်စီရကအခုလိုပြောပါတယ်
ကျွန်တော်တို့အမြင်မှာတော့မဲလာခဲတဲ့ဥယျာဉ်မဲများနေတော့တလားတရင်အရာကရှိနေတယ်လူရမဲလာမထဲကြဘူးမထဲကြဘူးဆိုတော့လည်းအကြောင်းမျိုးမျိုးကြောင့်ပါတချို့ကလည်းတစ်ဖက်နိုင်ငံမှာအလုပ်တွားလုပ်တာတို့ရှိမယ်တချို့ကလည်းမဲချေဖို့စိတ်မဝင်စားတာရှိမယ်တချို့ကလည်းလာထည့်ပါတယ်ဆရာကြီးတချို့ကတို့နာမည်မပါလို့ဆိုတဲ့ဟာလည်းခက်မြန်းများဖြစ်နေတယ်ကြည့်ရမှာအခုရခိုင်နှုန်းရတွက်ရလို့ရှိရင်ကျွန်တော်ထင်တာလေးသုံးပုံတစ်ပုံလောပဲလာထည့်ဦးမယ်ရှင်နဲ့သုံးဆရာခိုင်နှုန်းပေါ့လေးဆရာခိုင်နှုန်းအဲ့လောက်ကြားမှာပဲရှိမယ်ရှင်နဲ့တချို့ကလည်းအစပားရိတ်တိန်ချိန်တို့ပြောင်းမှုချိုးချိန်ဆိုတော့လေအဲ့မှာတို့ကအလုပ်ကနေပြန်လာမှပဲလာထည့်မယ်ဆိုတဲ့ဟာလည်းကြားပါလိမ့်ခင်ဗျ
ရှမ်းပြည်နယ်မဲဆန္ဒနယ်မှာတော့အရင်ကလက်နက်ကိုင်အဖွဲ့အစည်းတွေကမဲဆန္ဒရှင်တွေကိုဖိအားပေးပြီးမဲထည့်ခိုင်းတာမျိုးရှိခဲ့ပူးကြောင်းဝေဖန်တာရှိခဲ့ပေမဲ့ဒီကနေ့မှာတော့ AACC ပဲရှိနေပါတယ်ဒီကနေ့ကျင်းပတဲ့ဂျာပြရွေးကောက်ပွဲကိုရန်ကုန်မန္တလေးမကွေးပဲခူးစကိုင်းစတဲ့တိုင်းဒေသကြီးတွေမှာလည်းကျင်းပခဲ့ပြီးဒီဒေသတွေမှာတော့လက်ရှိအာဏာရပါတီဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကအသာစီးရနိုင်ကြောင်းတုံ့တက်တာတွေရှိနေပါတယ်
ထာကတော့တိုင်းရင်းနယ်မြေတွေမှာကျင်းပခဲ့တဲ့ဂျာဖြတ်ရွေးကောက်ပွဲတွေအကြောင်းသတင်းတော့ကုမိုးစောကစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ကျင်းပခဲ့တဲ့ဂျာဖြတ်ရွေးကောက်ပွဲအအောင်မြင်မြင်ကျင်းပနိုင်ခဲ့တာကိုတွေ့ရပေမဲ့လို့မဲယုံတွေကိုတာဝန်ခံစီစဉ်ပေးနေတယ်မဲယုံမှုတွေရဲ့ဆောင်ရွက်ချက်တွေကတော့လိုအပ်ချက်တွေရှိနေသေးတယ်လို့ဂျာဖြတ်ရွေးကောက်ပွဲဆောင် mẹ sản ra xin đi mẹ bê quý ạ khá khá chung ngay trái ạ lù. Yuy gà vui gô ní kè sao nhì kè trái này nâng ngay bà đi ạ phuê đi trả mà lê ạ xin mẹ bê bù đi xì gà lê lù. Nâng ngay bà đi đào nguyên xì tù đi gà bèo bà lê ạ tên dây gô xù dì tìm nhà thả ra nà xin mà xin. ဒီကနေ့ဒိုဝီမာလာတုံရနေ့စနေမနက်ပိုင်းကနေစလို့တတိုင်းနေလို့ဒိုင်းနာနဲ့လင်းလက်မဲဆန္ဒနဲ့စတုံးနေရာမှာကျင်းပခဲ့တဲ့ဂျားပြရွေးကောက်ပွဲတွေကတော့ရေဘူးရအဖြစ်အဆင်ပြေချောမွေ့စွာကျင်းပနိုင်ခဲ့တယ်လို့မဲဆန္ဒရှင်ပြည်သူတော်တော်များများမဲလာပေးတာတွေ့ခဲ့ရတယ်လို့2018ဒိုဝီမာဂျားပြရွေးကောက်ပွဲကိုစောင့်ကြည့်လေ့လာခဲ့တဲ့
ဂျာပြရွေးကောက်ပွဲကိုအဓိကစောင့်ကြည့်လေ့လာခဲ့တဲ့ဂျာပြရွေးကောက်ပွဲရဲ့နောက်ဆုံးအခြေအနေကိုဗီအိုရဲ့မြန်မာပိုင်းကိုအခုလိုပြောပြပါရစေ။ဟုတ်ကဲ့အခုလက်ရှိတော့ကျွန်တော်တို့ဒီနောက်ဆုံးအခြေအနေတချို့မဲယုံနေရတော့ရေတွက်လို့ပါပေါ့မဲပေးရဲ့ဖြစ်စဉ်ပြီးတချို့ဟာရေတွက်နေပါပြီအဲ့ဒါအခုကျွန်တော်တို့ကအခုကောဆန်တာမှာရှိပါတယ်ကျွန်တော်တို့ရဲ့ဒီကောဆန်တာကိုအနေနဲ့ရ ဒီဆောင်ကြီးလေးလာသူတွေရှင်းရှင်းလေးမသိလိုက်တဲ့ဟာမျိုးတွေလည်းတချို့နေရာတွေမှာတော့တွေ့ရပါတယ်ရှင်ဒီကျွန်တော်တို့ကနေဥထုတ်ပြန်ခြင်းမှာပါတဲ့အတိုင်းပဲပေါ့နော်မေယုံမှုတွေကဆောင်ကြီးလေးလာသူတွေရဲ့အဲဟာနဲ့ပါနိုင်ငံရေးပါတီမှာဆောင်ကြီးရဲ့လူတွေနဲ့ရောထွေးပြီးသူတို့လိုအပ်တဲ့စားရစားရင်တောင်းတချို့လူတွေဝင်ဝင်ပေးရမျိုးတွေဒါမှမဖြစ်ရှင်းလိုက်တဲ့အခါမှာ
တော့ကြည့်ခဲ့တော့အမျိုးရှိပါတယ်ဒီမေယုံမှုတွေမှာဟိုပြီးခဲ့2024မှာဆိုအများစုကအမျိုးသမီးရဖြစ်ခဲ့တာပေါ့နော်ဟိုကြားမှဒန်းလူညီမျှမှုရှိခဲ့တာမျိုးတွေပေါ့အခုတော့နည်းနည်းအမျိုးသမီးအမျိုးသားပါဝင်မှုကမျှတလာတဲ့သဘောမှရှိရမျိုးတွေတော့တွေ့ရပါတယ်ရှင်ဒါကျွန်တော်တို့တွေ့ရှိတဲ့တင်ရပါတယ်မေယုံတွေကိုဘယ်လာပေးတယ်မတန်ဆွဲဘယ်ဆန္ဒရှိတွေအတွက်ဘယ်ပေးဖို့အစီအပြေချုပ်ဖ
ဒီနေ့မှာလည်းပဲဒီတည်တဲ့မတန်ဆန်းတွေလာဖို့အတွက်စီစဉ်တာမဟုတ်ဘဲနေတော့နေရာကျပြန့်တဲ့ခါကျတချို့ဟွေးချမ်းတဲ့လာရဲ့လူတွေအလွယ်တကူလာနိုင်တာလို့တွေ့ရတယ်။ဒါပေမဲ့ဆောင်းကြီးလေးလာသူတွေအတွေ့ရှိချက်အရာဆိုရင်ကျွန်တော်တို့အချိန်ခံရမှာပါတဲ့အတိုင်းပဲပေါ့နော်။ဒီရာဂိုင်းနှုန်းတော်တော်များများတော့တိတ်ဆဆီးမန်းထားအများကြီးမရှိပါဘူး။ဒါပေမဲ့အကျိုးစားပြီးတော့ဒီမတန်ဆန်းတွေလ
away, Mardi, Lila Nemirima, Lavio, maybe Jare, Pitulu, say Bawin, Zamune, Bubang Bawin, Mu and Nitagayo, Blumia Shivalish.
A good Yemi and Nayaro, or any Adomandela, Lula Piolo, Maya, the Losing was our Michilo Loa, Tibotama, Yano, Mapiolo, Piolo, Maya, Chinimu, Maro, Shiva, or the Nemi and Chinine, Maya, or Pongman tomorrow, the Yuga way, Yalaga.
ဟုတ်ကဲ့ပါဒီအရွေးကောက်ပွဲအောက်တိုင်းရေးတာဝန်ခံဥပယောဟံကလည်းသူ့အတွေ့အကြုံပြပြခဲ့ပါတယ်။ခါကျဲကတော့ဒီအားနည်းချက်ကတော့ဒရုတ်ကိုမြပါတယ်။ညနေသူရာကဒီကျွန်တော်တို့ဒီမိတ်ဆွေတွေမဲယုံနေမှာအတူမှတ်ဖို့နေမှာပါလို့မပြရဘူးသူ။နေနေမှာပါတယ်။အဲ့ဒါကိုရက်ွက်လူကြီးထောက်ခံကြတယ်မရှိဘူး။ပုံစံကြောက်တဲ့ဆောင်နဲ့ပြင်းနေတယ်။အပြီးမဆန်တာတွေကြတယ်အဲ့မှတွေ့ရတယ်။တ
ဒီကောက်ဝယ်ဥတွေနားမနေပဲနဲ့ကျွန်တော်တို့ဒီပါတီတွေကိုပုံသက်ရှိဆိုင်ဖို့ဒီကကြောက်ဆိုင်တာမျိုးတွေသိရှိတာလည်းကျွန်တော်တို့ဒီကောက်ဝယ်နာနေမှာတော်တော်လေးသိကြပြီးတော့ဖေးရတဲ့အားမျိုးနောက်တစ်ချက်ကဒီကောက်မဲယုံသူတို့ဒီမြကြားထဲမှာမဲစင်းတွေပေါက်တဲ့နေရာမှာလည်းမဲစင်းတွေပြည့်စုံအောင်ပေါက်တာလေးရှိတယ်ဒီကနေ့ကျေးပါခဲ့တဲ့ဘဲဆန္ဒတဲ့သတ္တုတွေကတော့ပြည်သူလွှတ်တော်အ မန္တလေးတိုင်းဒေသကြီးကရှာတိုင်းဒါရဲ့ဝကြီးရဲ့ဘဲဆရာတွေပါဝင်တာဖြစ်ပါတယ်ရှင
်။ဒေါ်ရရှင်များရှင်နောက်ဆုံးချိန်နေပြည်တော်ညီငယ်ရေးချုပ်ဒီဆွေးနွေးပွဲမှာပြည်ထောင်စုကခွဲမထွက်ရေးတခုတည်းသောတက်မတော်ဖွဲ့စည်းရေးဆွေးနွေးဖို့အဆိုပြုချက်တွေကြောင့်နောက်ဆက်တွဲအငင်းပွားစရာတွေလည်းဇက်တိုက်ဆိုသလိုထွက်ပေါ်လာနေပါတယ်။ပြည်တွင်းညီငယ်ရေးဆွေးနွေးမှုတွေမှာဘယ်လိုအဟန့်အကြားတွေကြုံနေရပါလဲ။လနဲ့ကံပြိပခါတွေအဆုံးတက်နိုင်ရေးကြိုးပမ်းမှုတွေဟာရှေ့တိုးနေသလားရက်တက်နေသလားနောက်ပြန်ဆုံနေသလားစူရာတွေကို FOEX စနေနေ့ညတိုက်ရိုက်လေလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမင်းများလူသူတွေအနေနဲ့ FOEX ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းemail နဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် view ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ချနိုင်တယ်လို့ view ရဲ့ facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ချနိုင်ပါတယ်စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါတယ်ရှင်ဒီကနေ့ညစီစဉ်တင်ဆက်မဲ့စနေညတိုက်ရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပြသည်ရှင်view ကနေည9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ်ညပိုင်းအစီအစဉ်မှာတော့ရွေးကောက်ပွဲမဲရိတ်တွက်မှုနောက်ဆုံးရလဒ်အခြေအနေတွေကိုတင်ဆက်ပေးဖို့ရှိပါတယ်ရှင်အခုကြံနေသေးတဲ့ချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်အောင်ကတလှည့်ကြီးညာပေးပါမယ်ရှင
်ဒီမနက်ညမှာဒီကနေ့ကျင်းပတဲ့ဂျာပြရွေးကောက်ပွဲအတွက်မဲရုံနေပိတ်နေပြီဖြစ်တာကြောင့်ဒီမချခင်မှာမဲရလဒ်တွေကိုသိရတော့မှာပါနိုင်ငံတော်ဝန်လက်လက်တဲ့ပြည်နယ်နဲ့တိုင်းဒေသကြီးလွတ်တော်နေရာ73ခုအတွက်ရွေးကောက်ပွဲပြန်လည်ကျင်းပတာပါဒီကနေ့ကျင်းပတဲ့ဂျာပြရွေးကောက်ပွဲနဲ့ပတ်သက်လို့မဲရုံတွေကိုကိုယ်တိုင်သွားရောက်လေ့လာကြည့်ရှုခဲ့တဲ့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံမကြီးစကော့မာစီယေကဒီအမေရိကန်ဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီကိုအခိုင်အမာအားပေးထောက်ခံသူတွေဖြစ်ကြောင်းသတင်းတောက်တွေနဲ့တွေ့ဆုံစဉ်မှာပြောကြားခဲ့ပါတယ်အမေရိကန်ပြည်ထောင်စုကမြောက်ကိုရီးယားနိုင်ငံပေါ်စီးပွားရေးတံခတ်ပိတ်ဆို့မှုကိုမယုံသိမှုဆိုရင်သူတို့ရဲ့နျူကလ িয়ার လက်နက်တွေအကောင်လောင်လုပ်နိုင်ွယ်ရှိတယ်လို့မြောက်ကိုရီးယားကသတိပေးလိုက်ပါတယ်။တောက်ကြောင်ကထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့တကယ်လို့အမေရိကန်ကစီးပွားရေးပိတ်ဆို့မှုတွေကိုမယုံသိမှုဆိုရင်မြောက်ကိုရီးယားအနေနဲ့လည်းသူတို့ရဲ့နျူကလ িয়ার အင်အားနဲ့စီးပွားရေးဖွံ့ဖြိုးမှုဒီပိုင်းနဲ့ထက်တိုးလာစေမယ်ပြုံကျဲမူဝါဒကိုပြန်လည်အသုံးပြုလာနိုင်တယ်လို့မြောက်ကိုရီးယားနိုင်ငံသားရေးဝန်ကြီးဌာနကပြောပါတယ်။အင်ဒိုနီးရှားနိုင်ငံမှာပြတ်ကျခဲ့တဲ့လေယာဉ်ပိုင်းစာတွေကိုရှာဖွေသူရင်ကုန်သမားတဦးသေဆုံးသွားကြောင်းအင်ဒိုနီးရှားအာဏာပိုင်တွေကပြောပါတယ်။ Lion Air လေကြောင်းအမှတ် JT610 ဟာတနင်္လာနေ့ကဂျကာတာကနေပြန်တက်ခဲ့ပြီးမင်းနက်ပိုင်းတဲမှာပဲဂျာဗာပင်လယ်ထဲပြတ်ကျခဲ့တာပါ။အသက်48နှစ်အရွယ်အင်ဒိုနီးရှားရင်ကုန်သမားဆာဆီယာချရယ်အန်တူဟာတောက်ကြနေ့မှာရေပြာနဲ့ပတ်သက်တဲ့မတော်တဆဖြစ်ရကြောင်းကြေလွန်ခဲ့တာလို့တာဝန်ရှိသူတွေကပြောပါတယ်။သူကမြင်းကလေးနဲ့ဆူနာမီဒဏ်ခံရတဲ့ဒီပါလူဒေသကကေဇေးလုပ်ငန်းတွေမှာလည်းကူညီခဲ့ဘူးပါခင်ဗျာ
။စနေညအတွက်နောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီနေ့ညနေခင်းရဲ့အစီအစဉ်ထုတ်လို့ရမှုကတော့ကိုရန်တိုင်းဖြစ်ပါတယ်။ဆပိုင်းဆိုင်ရာတပ်မတ်အင်ဂျင်နီယာကတော့အရှောင်းကန်ချမ်းဖြစ်ပါတယ်ရှင်။ကျွန်မကစုမော်မှာဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုညနေခင်းအစီအစဉ်တွေဒီမှာပဲဆုံးသတ်ပါမယ်ရှင်။နောက်ည9နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်။ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံးကြရအောင်ပါ။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.